ဖို့ဒ်မော်တော်ကားကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌစတီဗန်ဘီဂန်ကိုမြောက်ကိုရီးယားဆိုင်ရာဒုက္ခဆလဲဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကရွေးချယ်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার စီစဉ်ကိုဖျက်သိမ်းအောင်အမေရိကန်ကအာရုံစိုက်လို့ဆောင်နေကြမှာပဲ။အခုလိုဒုက္ခဆလဲခံထားလိုက်တာပါ။ဝန်ကြီးပွန်ပေယိုကကျွန်တော်တို့နဲ့အတူစတီဗ်ပါလာတဲ့အချိန်ဟာတကယ်ကိုအချိန်ကြာတင်ပါတယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်နောက်ထပ်တိုးတက်မှုရအောင်လုပ်ဖို့လာမယ့်သတင်းပတ်မှာသူနဲ့ကျွန်တော်မြောက်ကိုရီးယားကိုသွားပါမယ်လို့ပြောပါတယ်။ဖို့ဒ်ကားကုမ္ပဏီမှာမစ္စတာဘီဂန်ဟာကုမ္ပဏီနဲ့နိုင်ငံတကာဆွေးနွေးရေးကြားဆက်ဆံရေးပိုင်းကိုတာဝန်ယူဆောင်ရွက်ရသူပါ။သူဟာသမ္မတဂျော့ဂျ်ဒဘလူးဘူးရှ်လက်ထက်ကအမျိုးသားလူမျိုးရေးကောင်စီရဲ့မှလည်းတာဝန်ထမ်းဆောင်မှုပါတယ်။အဲဒီအချိန်မတိုင်ခင်ကလည်းအောက်လူတော်ရောဓာတ်လူတော်ကပါလူတော်အမတ်တွေရဲ့နိုင်ငံခြားမှုဝါဒရေးရာအကြံပေးပုဂ္ဂိုလ်ဖြစ်14နှစ်ကြာလို့ဖို့သူပါ။နိုင်ငံခြားရေးဌာနမှာစာသားပြည်မနက်ကပြောတော်တဲ့အထက်မှာတော့စတီဖန်ဘီဂန်ကကိစ္စကခက်ခဲပြီးဖြေရှင်းဖို့ခက်ပါမယ်။ဒါပေမဲ့သမ္မတကစတင်လမ်းဖောက်ထားပြီးမြောက်ကိုရီးယားလူလူအတွက်ငြိမ်းချမ်းတဲ့အနာဂတ်တစ်ခုဖြစ်လာရေးဆိုတဲ့အမျှော်မြင်နဲ့ရသမျှအခွင့်အလမ်းတိုင်းကိုစုပ်ကင်လှုပ်ဆောင်သွားရပါမယ်လို့ပြောသွားပါတယ်